မင်္ဂလာပါရှင်။2020ပြည့်နှစ် January 22ရက်အင်္ဂါနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နာဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါ။ခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါရှင်။ဒီကနေ့ညနေခင်သတင်းတွေကိုကိုသားညိုဦးနဲ့ကျွန်မနန်းလောင်တို့တင်ပြမှာပါ။အမေရိကန်သမ္မတအဖြစ်ကျန်းသစ်စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချက်နဲ့သမ္မတဒေါ်နယ်ထရန့်အပေါ်တရားစွဲဆိုရေးအထက်လွှတ်တော်ကြားနာစစ်ဆေးမှုတွေဒီကနေ့တနေကုန်လုံးမှာပါ။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာပေါင်းဟာမနေ့ကတည်းကအထူးဆိုရင်300နီးပါးရှိသွားပြီလို့တရုတ်အစိုးရကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ရှောက်ထားချက်အပေါ် ICJ အပြည်ပြည်ဆိုင်ရာတရားရုံးလှမ်းမဲ့ကြာတာပြင်းနေမှာဆုံးဖြတ်ချက်ချမှာဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါပြီ။ဒီလိုသတင်းတွေကြားမှာပါမခွာညို့
။ကောင်းပါပြီရှင်။အဲ့ဒီလိုနိုင်ငံတကာသတင်းတွေပြီးထုတ်လွှင့်ပေးမဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်လက်နက်ကိုင်ဖွဲ့ AA ကနှစ်လကြာဖမ်းဆီးထားတဲ့ချင်းအမျိုးသား NLD လွှတ်တော်ကိုယ်စားလှယ်ကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်လို့ AA ပြောခွင့်ရကအခုလိုမျိုး VOE ကိုပြောပါတယ်။
ဟိုအဓိကဒီသူ့ကိုလွှတ်ပေးရတဲ့အကြောင်းရင်းကတော့တခိုင်နဲ့တခိုင်မျိုးတွေစုနဲ့ခမီးပြည်မျိုးတွေအကြားမှာဟိုကျွန်တော်တို့ရဲ့ဒီစီလုံးညီမျှမှုကိုပို့ပြီးတော့တခိုင်မှာစီစဉ်တဲ့ဟိုအသက်ကြောင့်လေ
ဒီသတင်းနဲ့အတူဒေါက်ဆန်းစုကြည်ဒီကနေ့စကိုင်းတိုင်းဒေသကြီးကိုသွားခဲ့ပြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလူလူနဲ့တွေ့ဆုံဆွေးနွေးပွဲကျင်းပခဲ့တာကချင်ပြည်နယ်ဖားကန့်ကကြောက်စိမ့်လောက်ွက်တစ်ခုမြေပြိုကျတာမှာလူအသေးပျောက်ရှိခဲ့တာဆိုသတင်းတွေကိုနာဆင်ကြရမှာဖြစ်ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရေဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုသားညိုဦးတို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတအဖြစ်ကျန်းသစ်စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချက်နဲ့သမ္မတဒေါ်နယ်ထရန့်အပေါ်တရားစွဲဆိုရေးအထက်လွှတ်တော်မှကြားနာစစ်ဆေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါဒါဟာဆိုရင်အမေရိကန်သမိုင်းမှာတတိယအကြိမ်သမ္မတသူအပေါ်တရားစွဲတဲ့မတင်စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါတယ်သမ္မတထရမ့်ရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုကောင်ဆောင် Mitch McConnell ကတင်သွင်းထားတဲ့အစီအစဉ်ကိုမဲခွဲကြမှာပါ Mitch McConnell ရဲ့အစီအစဉ်မှာတော့ကြားနာမှုလုပ်ငန်းစဉ်အတွင်းတရရလို့အဖြစ်ဆောင်ရွက်မဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေနဲ့သမ္မတထရမ့်ဖက်ကခုခံချေပါမယ်ဥပဒေအကျိုးဆောင်အဖွဲ့တွေတရက်စီအပြန်အလှန်လျှောက်လဲခွင့်ရကြမှာဖြစ်ပါတယ်။ကြားနာမှုလှုံ့ထုံလုံနေဆုံးဖြတ်ချက်မှာတော့တက်သေးတစ်တွေဆင့်ခေါ်ဖို့ရှိမရှိဆိုတာနဲ့တက်သေးအထောက်အထားတစ်တွေတင်သွင်းခွင့်ပြုမပြုဆိုတဲ့အချက်တော့ဖော်ပြမထားပါဘူး။သမ္မတထရမ့်မှာအပြစ်မရှိဘူးဆိုတဲ့ရလမျိုးထွက်လာနိုင်တဲ့ဒီစစ်ဆေးကြားနာမှုကိုအမြန်ဆုံးအဆုံးသတ်ဖို့ Mitch McConnell နဲ့ Republican တွေလိုလားနေကြောင်းလူသိရှင်ကြားပြောဆိုထားကြတာပါ။အောက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကလည်းတက်သေးအထောက်အထားတွေဒါမှမဟုတ်ဆွေရစရန်တွေတင်ပြခွင့်မရှိတဲ့ဒီအထက်လွှတ်တော်ရဲ့စုံစမ်းကြားနာမှုကိုကြားနာစစ်ဆေးမှုလုံးဝမဟုတ်ဘူးလို့တနင်္လာနေ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်
။ကုံစွေသဘောတူညီချက်ကြီးနှစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အရင်တခါမှမကြုံစဘူးအသာရမှုတွေထပ်ရနေပြီဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွေဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့အခုဒီအင်ကာနေကမ္ဘာစီးပွားရေးဖိုရမ်အဖွဲ့မေးခွန်းမှာပြောဆိုသွားပါတယ်။အမေရိကန်ထက်လွှတ်တော်မှာသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်ထပ်အဆင့်တစ်ရပ်မစတင်ခင်နိုင်ပိုင်းလေးမှာပဲသမ္မတကအခုလိုမျိုးမေးခွန်းပြောသွားတာပါ။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ပထမဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါမက္ကဆီကိုနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပြီးတာတွေအပါအဝင်အမေရိကန်ကဒီလူလက်တန်းစားအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘယ်လိုမျိုးဆန့်ဆောင်လုပ်နိုင်ခဲ့တယ်လဲဆိုတာတွေကိုပါပြောဆိုသွားပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကဒီ Devils ညီလာခံမိကုံးမှာအမေရိကန်ပြန်ပြီးတော့ကြီးမြလာဖို့သူလုပ်နေတယ်လို့ပြောခဲ့တယ်။အခုဒီကနေ့မှာတော့အမေရိကန်ပြောင်စုကြီးဟာကမ္ဘာမှာမကြုံစဘူးစီးပွားရေးဖွံ့ဖြိုးမှုကိုရရှိနေပြီဆိုတာကိုကြေညာပါတယ်ဆိုပြီးတော့သမ္မတ Trump ကပြောဆိုပါတယ်။အခြားနိုင်ငံတွေအနေနဲ့လည်းသူတို့ရဲ့ဘျူရိုကရေစီစနစ်ကိုဖျက်ပြီးတော့သူရဲ့ဥစားမှုနောက်ကိုလိုက်ကြဖို့ဆိုပြီးတော့သူကတိုက်တွန်းပါလေ။သမ္မတထရမ့်အနေနဲ့အထက်လွှတ်တော်မှာသူ့ကိုရေးယူကြားနာမှုစစ်ဆေးမှုရင်ဆိုင်နေရချိန်မှာပဲအခုလိုလက်တော်ဆွစ်ဇာလန်နိုင်ငံဒီဒါဗိုစ်ညီလာခံမှာပြောဆိုသွားတာဖြစ်ပါလေ။ညီလာခံဘေးဘက်မှာတော့အခြားကမ္ဘာခေါင်းဆောင်တွေနဲ့တိကျတွေ့ဆုံမှာဖြစ်ပါလေ။ဘူတုံနဲ့နေ့လယ်ပိုင်းကျရင်တော့ Washington DC ကိုသူပြန်မှာပါ။အိမ်ဘီရိုရဲ့ထုတ်ပြန်ချက်အရဆိုရင်တော့သမ္မတထရမ့်အနေနဲ့ဒီအီရတ်သမ္မတဘဟာဆာလီနောက်ပါကစ္စတန်ဝန်ကြီးချုပ်အီမရခန်ဆွစ်ဇာလန်သမ္မတ EU ယောဘသမဂ္ဂဥက္ကဋ္ဌနောက်ကဆူရရဲ့အကြီးအကဲဖြစ်သူတို့နဲ့တိကျတွေ့ဆုံမှုရှိနေပါတယ်။ဖိတ်ကြားခံသူ3000တက်ရောက်မဲ့ဒီပွဲကိုတော့စစ်ဖက်နဲ့ရဲတပ်ဖွဲ့9000နီးပါးလုံခြုံရေးယူထားတာဖြစ်ပါတယ်။ဩစတြေးလျတော်မီကြောင့်ပျက်စီးထိခိုက်မှုတွေကိုမိမောင်းထိုးပြဖို့အတွက်ကိုယ်လာဝဝင်ပုံဝစ်ဆင်ထားတဲ့ဆနာပြသူတွေအပါအဝင်ဆနာပြမဲ့သူတွေကလည်းယာကနန်းမှာရှိနေပါတယ်။သူမေကွန်းပြောပြီး2နာရီကြာလုံးမဲ့ဆွေးနွေးပွဲမှာတော့တဘောပတ်ဝန်းကျင်ရေးလှုပ်ရှားသူစစ်ကြောသက်အရွယ် Greater Thunberg ကအဖွင့်စကားပြောဆိုမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကအရက်သားလက်နက်ကိုင်အဖွဲ့အစည်းကအဖွဲ့ဝင်တွေအပါအဝင်တနက်ကင်ဆောင်ခွင်ကိုထောက်ခံကြတဲ့တက်ကြွလှုပ်ရှားသူတွေကဗာဂျီးနီးယားပြည်နယ်မြို့တော်မှာတနင်္လာနေ့ကစုဝေးပြီးတော့တနက်ကင်ဆောင်ခွင်ထိန်းချုပ်ရေးဥပဒေအစိုးပြုချက်တွေကိုကန့်ကွက်ပြီးတော့ ညဉ့်ဉန်းစွာစူဝေးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တီစုဝေးပွဲမှာအကြမ်းဖက်မှုတွေပေါပေါလာမလားဆိုတဲ့စိုးရိမ်ချက်တွေရှိခဲ့ပေမဲ့အဖန်အစည်းတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်မလာဘဲနဲ့ပြီးဆုံးသွားခဲ့တာပါ။လူအုပ်ကြီးကတော့ USA လို့တမ်းမြိုင်အော်ဟစ်ပြီးတော့ပွဲတော်တစ်ခုလို့ဆင်နွှဲခဲ့ကြတယ်လို့သတင်းထောက်တွေကပြောပါတယ်။ဆန္ဒပြသူအတော်များများကတော့တမရဒေါ်နယ်ထရမ့်ကိုထောက်ခံတဲ့စာသားတွေပါတဲ့အင်ဂျင်တွေကိုဝတ်ဆင်လာကြတာပါ။ Virginia ပြည်နယ်မြို့တော် Richmond တဝိုက်မှာဆန္ဒပြပွဲအကျိုးလုံခြုံရေးကိုတိုးမြှင့်ခဲ့ပြီးပြည်နယ်အရေးပေါ်အခြေအနေကိုတော့အင်္ဂါနေ့အထိထုတ်ပြန်ထားပါတယ်။လက်နက်ကိုင်အရပ်ဖက်အဖွဲ့တွေကမြို့တော်ကိုဝင်းပြီးတော့စီးနှက်မဲ့အရေးကိုကာကွယ်တဲ့အနေနဲ့ဆိုပြီးတော့ Virginia ပြည်နယ်အုပ်ချုပ်ရေးမှူး Ralph Norman ကမြို့တော်ရင်းမြစ်မှာလက်နက်ယူဆောင်ခွင့်ကိုတားမြစ်ကြောင်းပြေးခဲ့တဲ့ပုံထူးနေကကြေညာခဲ့ပါတယ်။မြို့တော်ရင်းမြစ်အပြင်ဘက်မှာတော့တနတ်တွေယူဆောင်ခွင့်ပေးခဲ့ပြီးတော့ Richmond ကလူလူစုဝေးပွဲကိုလာရောက်သူအများပြားကတော့ Rifle တနတ်တွေကိုကင်ဆောင်ခဲ့ကြတာဖြစ်ပါတယ်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာပေါင်းဟာဇန်နဝါရီလ20ရက်နေ့ထိဆိုရင်တော့292ဦးရှိသွားပြီလို့တရုတ်ဆိုရသတင်းကအင်္ဂါနေ့မှာကြေညာပါတယ်။ရောဂါဆက်ဖြစ်တဲ့ဝူဟန်မြို့ရှိတဲ့ဟူဘေးပြည်နယ်ထဲမှာအများဆုံးဖြစ်ပြီးတော့ကူးစက်ခံရတဲ့လူနာစုစုပေါင်း190ရှိနေတာပါ။ကျန်တဲ့လူနာတွေကတော့ဘီဂျင်းရှန်ဟိုင်းနဲ့တောင်ပိုင်းဂရန်ဒောင်းပြည်နယ်တွေကဖြစ်ပါတယ်။ရောဂါပိုးကြောင့်သေဆုံးတဲ့သူ4ဦးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပါတယ်။အဆုတ်အေးမီယောဂတမျိုးဖြစ်စေတဲ့ဒီဗိုင်းရပ်စ်ပိုးဟာဆိုလို့ရှိရင်ပြိဿံကနေပြီးတော့လူကိုကူးစက်ယုံနေမှာပဲနဲ့လူကနေလူကိုပါကူးစက်နိုင်တယ်ဆိုပြီးတော့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကသတိပေးထားတဲ့အကြောင်းတရုတ်စိုးရပိုင်ရှင်ဝါသတင်းကကြေညာပါတယ်။ဝူဟန်မြို့ကနေပြီးတော့တောင်ကိုရီးယားနိုင်ငံအင်ချွန်းမြို့ကိုသွားတဲ့အသက်35နှစ်အရွယ်အမျိုးသမီးတဦးမှလည်းဒီဗိုင်းရပ်စ်ကူးစက်ခံထားတာတွေ့ရတဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးအရာရှိတွေကပြောပါတယ်။အလားတူထိုင်းနဲ့ဂျပန်မှလည်းဒီဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ထားရပါတယ်ခင်ဗျာ။
Pure American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် Pure မြန်မာဘာရဲ့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုဆက်ပြီးတော့တင်ပြနေပါတယ်မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေဆက်ပြီးတော့မဖြစ်အောင်တားဆီးရေးကြားပြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ပေါ်လာမယ့်ကြာတာပတိနေ့မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချမှတ်ဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါတယ်။တီခီးစင်နဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွန်ကြားရေးမှူးချုပ်ဦးဝနာဟန်က VOE ကိုအခုလိုအတည်ပြုပြောဆိုပါတယ်
။သွားတာတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံရုံးမှုကြီးဦးကျော်တဲ့စဦးဆောင်ပြီးသွားတယ်ကျွန်တော်တို့သိရပါတယ်
ICJ ဘက်ကဆုံးဖြတ်ချက်မကြခင်ရပိုင်းအတွင်းမှာပဲမနေ့ကရဟန်းအရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြစ်သက်အစည်းအဝေးခါစားအကျဉ်းချုပ်ထုတ်ပြန်ပါတယ်။ရဟန်းပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမှုအတိုင်းအဝန်တစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အဖွဲ့၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ARSA အဖွဲ့ရဲ့တက်ခိုက်ခဲ့တဲ့ဒေတာရင်းလက်နက်ကင်တိုက်ပွဲကာလတလျှောက်မှာမြန်မာတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့အနေနဲ့အင်အားအလွန်ကျုံတုံးခဲ့တဲ့အတွက်ဆိုးဝါးတဲ့စစ်ရာဇဝတ်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ပေါက်လာခဲ့ပွဲရှိတဲ့အကြောင်းကိုတော့အစင်ခန်းစားမှဖော်ပြထားပါတယ်
။ယူကရိန်းခီးတဲ့တင်လေရင်ကိုရုရှားလုပ်လေရင်ပစ်ဒုံး20နဲ့အီရန်စစ်တပ်ကပြတ်ခတ်ခဲ့တယ်ဆိုတာကိုအီရန်ဒီအရက်ဖက်လေကြောင်းထင်းသိမ်းအာဏာပိုင်ကနေပြီးတော့အခုအင်္ဂါနေ့မှာဝန်ခံပြောလိုက်ပါတယ်။အခုလအစောပိုင်းကတီဟရန်လေစစ်ကနေပြီးတော့ထွက်ခွာသွားတဲ့အဲ့ဒီယူကရိန်းလေရင်ပြတ်ကျခဲ့တာကြောင့်လေရင်ပေါ်မှာပါတဲ့လူ186ဦးလုံးသေဆုံးခဲ့ရပါတယ်။ဇန်နဝါရီလ10ရက်နေ့အဲ့ဒီပြတ်ကျမှုဖြစ်ပြီးတဲ့နောက်ရက်တန်ကြာအထိကိုဒီလေရင်ဟာစပိုင်းချွေးမှုကြောင့်ပြတ်ကျတာဖြစ်ပြီးတော့ဒုံးကျည်နဲ့ပြစ်ခံလို့ပြတ်ကျတာမဟုတ်ဘူးဆိုပြီးတော့အီရန်ဘက်ကတောက်လျှောက်ညင်းနေတာပါ။ဒါပေမဲ့လည်းအမေရိကန်နဲ့ကနေဒါနိုင်ငံတွေကဒါဟာအီရန်ရဲ့ဒုံးကျည်နဲ့ပြစ်ခတ်လို့ပြတ်ကျတာဖြစ်တယ်လို့ပြောလာပြီးတဲ့နောက်တော့မှအီရန်ပြည်သူ့စစ်အဖွဲ့ဒေါ်လာရင်းဆောက်တက်ကလေရင်ပြစ်ဒုံးကျည်နဲ့အဲ့ဒီလေရင်ကိုပြစ်ချခဲ့တာဆိုပြီးတော့အီရန်စစ်တပ်ကပြောလာပါတယ်။အခုထုတ်ပြန်လိုက်တဲ့အီရန်အရက်ဖက်လေကြောင်းထင်းသိမ်းအာဏာပိုင်ရဲ့ကနေဝစ်စင်ကစားတင်းမှာတော့တော M1 လေကြောင်းရန်ကာကွယ်စနစ်ကိုပြည့်တင်ထားပြီးတော့အဲဒီကနေပြီးတော့မြေပြင်ကနေဝင်ရင်ပြစ်ဒုံးလက်နက်နဲ့ယူကရိန်းလေရင်ကိုဖျက်ဆီးခဲ့တာလို့ဆိုပါရဲအီရန်နိုင်ငံဟာဒေါ်လာ1,900ဘူးစာချုပ်နဲ့ရုရှားစီကနေပြီးတော့တော M1 လေကြောင်းကာကွယ်လက်နက်တွေရရှိထားတာဖြစ်ပါတယ်။အဲဒီဒုံးလက်နက်ကြောင့်အထိခိုက်သက်ရောက်မှုနဲ့ဘလို့ဖြစ်ပြီးတော့အလူတိုက်ခိုက်တယ်လဲဆိုတာတွေကိုတော့စုံစမ်းစစ်ဆေးနေတော့မယ်လို့အစီအစဉ်သားမှာဖော်ပြပါရဲ AP သတင်းဌာနကရတဲ့စောင့်ကြည့်ဗီဒီယိုမှတ်တမ်းတွေအရဆိုရင်တော့လေရင်ဟာဒုံးကျည်နှစ်စင်းထိမှန်သွားပုံရပါတယ်ရုရှားရဲ့တိုးတာတူပြည့်လေကြောင်းကာကွယ်စနစ်ကို NATO ဘက်က SC-15 လို့အတူကောက်ခေါ်ပြီးတော့ဒီစနစ်ကိုဆိုဗီယက်ခေတ်ကာလမှာလင်းပြတ်မှတ်တကူတိတိကျကျချိန်ရွယ်ပစ်ခတ်နိုင်တဲ့လက်နက်အဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်
အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol အကြီးအကဲဟောင်း Meng Hongwei ကိုဒေါ်လာ100,000ကျော်လာယူမှုနဲ့ လက်ယူမှုဆွဲချက်နဲ့တရုတ်နိုင်ငံက1973နှစ်ပြည်တံချမှတ်လိုက်ပါတယ်။အင်တာပိုအကြီးအကဲအဖြစ်2016ခုနှစ်မှာရွေးချယ်ခံခဲ့ရတဲ့မန်ဟာအင်တာပိုရုံးချုပ်ရှိရာပြည်တံနိုင်ငံကနေတရုတ်နိုင်ငံကို2018ခုနှစ်နောက်ပိုင်းခရီးထွက်တဲ့အချိန်မှာပျောက်ဆုံးသွားခဲ့တာပါ။မန်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့အင်တာပိုကိုအကြောင်းကြားတာမျိုးမရှိတဲ့အတွက်သူဘယ်ရောက်နေတယ်လဲဆိုတာကိုအသိပေးဖို့တရုတ်အစိုးရကိုအင်တာပိုကတရားဝင်တောင်းဆိုခဲ့ရပါတယ်။ကလေးနှစ်ယောက်နဲ့အတူပြင်သစ်မှာနေထိုင်နေတဲ့မန်ရဲ့ဇနီးကတော့တရုတ်အစိုးရကလိန်ညာပြောဆိုနေတယ်ဆိုပြီးတော့ဆွဆွဲထားတယ်လို့သူ့ရဲ့ခင်မွန်းမန်အသက်မှရှိသေးရဲ့လားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်။မန်တရုတ်နိုင်ငံမှာအဖမ်းမခံရအောင်အကအကွယ်မပေးနိုင်တဲ့အပြင်သူ့မိသားစုကိုပါစောင့်ရှောက်ဖို့ပြက်ကွက်မှုဆွဲချက်တွေနဲ့အင်တာပိုကိုဇနီးဖြစ်သူ Grace Mann ကလည်းတရားစွဲဆိုထားပါတယ်။မန်ရဲ့ရှင့်နေကလည်း Netherlands နိုင်ငံ The Hague မြို့နိုင်ငံကအငင်းပွားမှုဆိုင်ရာတရားရုံးကိုပြီးခဲ့တဲ့နှစ်မှာတရားဝင်တိုင်ကြားထားပါတယ်။ AP သတင်းဌာနကိုပေးပို့လာတဲ့သူ့ရဲ့ကြေညာချက်တွေမှာတော့အင်တာပိုအနေနဲ့သူ့ရဲ့မိသားစုကိုကာကွယ်ရမယ်ဟုတရားတွေကိုပြက်ကွက်ခဲ့တယ်လို့အင်တာပိုအဖွဲ့ဝင်နိုင်ငံဖြစ်တဲ့တရုတ်ရဲ့လောက်ရမှာပူပေါင်းပါဝင်နေရဆိုပြီးတော့ဆွဆွဲထားပါတယ
်။နိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့တရားစွဲဆိုခံထားရတဲ့ထိုင်းနိုင်ငံရဲ့တတိယအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Future Forward Party ကိုထိုင်းတရားရုံးကနေပြီးတော့တရားသေးလွှတ်လိုက်ပါတယ်။ Future Forward Party အနေနဲ့အစိုးရကိုပုံကပ်ဖို့လောက်ရတွေကိုလှုပ်ဆောင်ဖို့ရွယ်ချက်မရှိခဲ့တာကိုတွေ့ရပြီးတော့ဆွဲချက်တင်သွင်းထားတာလည်းမှန်ကန်မှုမရှိဘူးလို့ဆိုပြီးတော့တရားရုံးကဆုံးဖြတ်တာပါ။ပါတီခေါင်းဆောင်တူစီကချင်းွေအမြောင်များရယူထားပြီးတော့ရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုဖောက်ဖျက်ခဲ့တယ်ဆိုပြီးတော့ပါတီပေါ်နောက်ထပ်ဆွဲချက်ကိုလည်းဆိုင်းငံ့ထားပါတယ် Future Forward Party ကို2018ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့နှစ်ပေါင်းများစွာစစ်တပ်ကိုဦးဆောင်တဲ့အုပ်ချုပ်ရေးကိုညီငွေ့နေကြတဲ့ပြည်သူတွေနဲ့ထူးထူးပြည့်လူငယ်တွေကဒီပါတီကိုလူကြိုက်များကြပါတယ် Future Forward Party ကဒင်းစာရှင်းလင်းပွဲတစ်ခုအတွင်းအစိုးရကိုဝေဖန်ခဲ့တယ်လို့ပဲထိုင်းတေဦးဆာမိုင်ဘီယန်မဟာဝီဇီယာလန်ကုန်းကိုပုတ်ခတ်ပြောဆိုခဲ့တယ်ဆိုပြီးတော့အစိုးရကနေပြီးတော့ပါတီကိုတရားစွဲဆိုခဲ့တာပါပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ထနထွန်ဂျန်ဂရန်ဂရွန်ခရစ်နောက်အထွေထွေတွင်းမှုပီယဘွန်ဆိုင်ခရွန်ကူတို့ကသူတို့အနေနဲ့ထိုင်းပြည်ကိုပုတ်ခတ်စော်ကားလို့စိတ်လုံးဝမရှိခဲ့ကြောင်းပြောပါတယ်ထိုင်းနိုင်ငံမှာဘီယင်တူကိုစော်ကားပြောဆိုတာဟာရာဇဝမှုမြောက်ပြီးတော့ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်နှစ်များစွာပြစ်ဒဏ်ကျခံရနိုင်ပါတယ်ခင်ဗျာ Direct from Washington The Voice
of America အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့ပြောပြပေးခဲ့ကြတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံး NLD အမတ်ဦးဝေတင်ကို AA အဖွဲ့ကပြန်လွှတ်ပေးလိုက်ပြီးဆိုတာနဲ့စားပါမယ်။ချင်းပြည်နယ် NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်ဦးဝေတင်ကိုပြန်လွှတ်လိုက်တဲ့ဆိုပေမဲ့နေအိမ်ကိုမရောက်သေးတာကြောင့်စိုးရိမ်တယ်လို့ဦးဝေတင်ရဲ့ဇနီးကပြောပါတယ်ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကရခိုင်လက်နက်ကိုင် AA အဖွဲ့ကနှစ်လကျော်ကြာဖမ်းဆီးထိန်းသိမ်းထားတဲ့ချင်းပြည်နယ် NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်ကိုဒီကနေ့ပြန်လွှတ်လှည့်ပေးလိုက်တာလည်းဖြစ်ပါတယ်ဦးဝေတင်ကိုလုံရှင်ရေးဆက်ချက်ရတဲ့ပလတ်ဝနဲ့နီးစုံနေရာတစ်ခုမှာပြန်လွှတ်လှည့်ပေးခဲ့တာဖြစ်ပြီးသူနဲ့သူရှင်းကြောင်းစရာတူကိုပါပြန်လွှတ်လှည့်ပေးခဲ့တယ်လို့ရခိုင်လက်နက်ကိုင် AA ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာဒီဦးဝေတင်ကိုတော့ကျွန်တော်တို့ဒီနေ့နေ့လယ်2:50မိနစ်မှာဟိုပလတ်ဝနဲ့အနီးဆုံးနေရာခုပတ်နေပြီးတော့ကျွန်တော်တို့ဒါဆော့ပေးလိုက်ပြီးဖြစ်တယ်။ဟိုအဓိကဒီသူ့ကိုလှည့်ပေးရတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီရခိုင်နဲ့ရခိုင်မျိုးနွယ်စုဝင်ခမည်းလူမျိုးတွေအကြားမှာဟိုကျွန်တော်တို့ရဲ့ဒီစီလုံးညီမှုကိုပို့ပြီးတော့ဒါခိုင်မှာရှင်တဲ့ဟိုအတွက်ကြောင့်ရင်နောက်ပြီးလို့ရှိရင်တော့ဒီကျွန်တော်တို့အကြားမှာတော့အပြန်လာယုံကြည်မှုဒီအပြန်လာနားလည်မှုနဲ့ပြင်ဆင်ပြီးတော့မှဒီညီရင်ကိုဆက်ဆံရေးတွေကိုပြန်လည်တည်ဆောက်လို့တဲ့အပြင်ဒီရှေ့ဆက်ခီးမှာလည်းပဲညီကိုအချင်းချင်းကြားမှာဟိုညီညွတ်ပြင်းပြမှုကိုပို့ပြီးတော့ဒါခိုင်မှာရှင်ရင်တဲ့အတွက်ကြောင့်မို့လို့ဦးဝေးတင်ကိုကျွန်တော်တို့ဒါပြန်ဟောက်ပေးလိုက်တာဖြစ်တယ်။ဟိုနောက်တစ်ခုကဒီနေ့ဦးဝေးဥစ္စာမှာဦးခွေးတင်းနဲ့အတူတူနောက်တယောက်ပါသေးတယ်ကနောက်ဒီဟိုကြောင်းဆရာတင်တယ်အဲ့ဒီမှာသူကအရင်ပြည်သူစေးလေးလောက်ခုတွေလောက်ပြောတယ်ဆိုတော့အဲ့ဒီတယောက်လေးပါသေးတယ်ဗာလေသူ့နာမည်တော့ကျွန်တော်လည်းဒီမှာမှတ်လို့မရှိဘူးပြန်ကြည့်ပြီးမှပြောလို့ရ
ရခိုင်လက်နက်ကန် AA တပ်ဖွဲ့ကဦးခွေးတင်းကိုပြန်လွှတ်လှည့်ပေးလိုက်တယ်ဆိုပေမဲ့လည်းအင်ကိုပြန်မြောက်သေးတာကြောင့်စိုးရိမ်နေတယ်လို့ဦးခွေးတင်းရဲ့ဇနီးဖြစ်သူကပြောပါတယ
်ဟုတ်ကဲ့ကျွန်မလည်းအခုသူတို့တရင်ထုတ်တာကိုဟာသိလိုက်ရတယ်ဒါပေမဲ့ဒီမှာဆက်ဆိုလို့မရသေးဘူးအင်းဟာတော့မရောက်လာသေးဘူးသူထုတ်တာတွေ့လိုက်တယ်တွေ့လိုက်တယ်သတင်းထုတ်ပြန်တာလေဟုတ်ကဲ့သူ့ဖုန်းကိုပဲဆက်တွေ့ကြည့်ပါမှာဟုတ်ဟုတ်ကဲ့အခုကလေသူကလက်ပေးရစမှတ်လေတကယ်တော့ဟိုဟာဒီဟိုဟာအိမ်မှာရောက်နေတယ်ရောက်ရင်တော့ကျောင်းနေတဲ့အလူတော်စကားတွေတော့ပြောလို့ရမှာပေါ့နော်အခုကသူ့ဆက်ထုတ်တယ်လို့ပဲပြောသေးတာဆက်တွေ့လို့လည်းမရသေးဘူးမြင်လို့မြင်သေးဘူးဆိုတော့ဟိုကျောင်းနေတဲ့ဘယ်လိုပြောရမလဲမသိဘူးဂျုံရမှာလားဘယ်လိုလဲမသိ ဟုတ်ကဲ့စိတ်ဖူနေသေးတာတော့ဟိုဆိုရင်မှုတွေရှိတယ်အဲ့အဲ့လိုမျိုးရောက်လာမှကျွန်မစိတ်အဲ့လိုမျိုးစိတ်အေးမှတော့အမှန်ကျွန်မပြောတတ်တယ်ဘူးဟောဆိုတော့တကယ်လည်းပြိမယ်ဆိုတော့တပည့်တကယ်ဟုတ်တယ်ဆိုရင်တော့ဒီသင်ရမှာပေါ့ဟုတ်
လက်ရှိချိန်မှာအေအေဖွေးကဖန်စီထင်းထင်းထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှိသေးပေမဲ့ဘယ်နှယောက်ရှိတယ်ဆိုတာကိုလုံခြုံရေးအရပြောလို့မရသေးပေမဲ့တက်ကြီးပိုင်းတပ်တော်သား2ဦးကိုတော့ဒီရက်ပိုင်းမှာပြန်လည်လွှတ်ပေးမယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်။အာအဲ့ဒီဥစ္စာတော့ကျွန်တော်တို့ဒီရက်ပိုင်းမှာအမြန်ဆုံးဆက်ဖို့စီစဉ်နေကြကြ။လုံးလုံးစီတော့မဆက်ရသေးဘူး။ဟိုသူတို့ရဲ့ဒီအခြေအနေပုံမှန်မူတည်ပြီးတော့ကျွန်တော်တို့ဒီရက်ပိုင်းမှာဟိုအမြန်ဆုံးဆက်ဖို့သွားမှရှိတယ်။
ပိကရရဲ့ပိုင်းကလည်းမြောက်မျိုးနယ်မှာဆိုင်ကယ်မောင်းလာသူ2ဦးကိုတပ်မတော်ကစစ်ဆေးကြည့်ရာဆိုင်ကယ်မောင်းနှင်းသူဟာအေအေဖွဲ့ရဲ့တပ်ကြက်ကြီးအဆင့်ရှိသူတဦးဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်။အခုလိုတပ်မတော်ဘက်ကထုတ်ပြန်ထားတာနဲ့ပတ်သက်ပြီးအေအေဖွဲ့ကမြောက်ဦးမျိုးမှာသူတို့ဘက်ကဖမ်းဆီးခံရတာမရှိဘူးလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
။မြောက်ဦးမျိုးမှာဖမ်းတာမရှိဘူး။မြောက်ဦးမျိုးမှာသူတို့ဒီမြန်မာစစ်သားကနေကထုတ်ခဲ့ထုတ်ပြန်ချက်ကိုကျွန်တော်လေးတွေ့တယ်။အဲ့ဒီမှာသူတို့ဒီဟိုဆိုင်ကယ်နဲ့ဒီသွားတဲ့ဒီနေရောက်ကိုသူတို့တနန်းနဲ့ပြစ်တယ်ကြာ7နိုင်ကျော်လောက်မှာအဲ့ဒီမှာဒီ ARD တိုင်းကပေါ့နော်ဒီဗမာလူမျိုးတယောက်ပြေးသွားတာရှိတယ်ဟိုသူနဲ့အတူတူပါလာတဲ့ဒီအလေကျွမ်းကမွတ်စလင်တယောက်ပေါ့နော်အဲ့ဒီမွတ်စလင်တယောက်ကိုသူတို့နေပြီးတော့ဖမ်းပြီးတော့မှဒီခါလာဒီဖမ်းမှာ940အာအခြေကိုနေပြီးတော့သူတို့ဖမ်းပြီးတော့တွင်းသွားတာရှိတယ်ဆိုတော့အဲ့ဒီသူကိုများဟို A ကဆိုပြီးတော့ဆွဆွေးပြီးတော့မှပြောနေတယ်မှာတော့ကျွန်တော်လည်းမပြောတတ်ဘူးဟိုကျွန်တော်တို့လူအဲ့လိုဖမ်းကြည့်ခံရတာမရှိဘူးမရှိဘူးကျွန်တော်ထင်တာတော့အဲ့ဒီဖြစ်စဉ်ဒီမြောက်ဦးဖြစ်စဉ်မှာတော့အဲ့ဒီလူနေရောက်ထေးလာတရားပြအရှင်ကြံတဲ့သူပေါ့နော်ဒီကမာကတော့တေသွားတာပေါ့အဲ့ဒီမှာဒီမူစင်တယောက်ဒီအလေကျောင်းကအဲ့ဒီသူနောက်ကမော်တော်ဆိုင်ကယ်နောက်ကစီးလာတယ်သူ့ကိုနေပြီးတော့ဒါဗမာစစ်တပ်ရဲ့ဒီဟိုခမောင်း940တပ်ခွေကိုဟာတဖန်းစီးပြီးတော့ပို့သွင်းသွားတာရှိဆိုတော့အဲ့ဒီလူဖြစ်နေ
ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောက်ဝက်ဖက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်မှာအရသာထိခိုက်သေးဆုံးတန်ရာရတာတွေလည်းအများပြားရှိနေတယ်လို့အရသာတွေကိုအေအေဖက်ကဖမ်းဆီးထားတာတွေရှိတယ်လို့တပ်ဖက်ကလည်းရသာပြည်သူတွေကိုတန်တရားနဲ့ဖမ်းဆီးထားတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်ကိုအေအေဖွဲ့ကပြန်လွှတ်ပေးလိုက်ပြီဆိုတဲ့အကြောင်းကိုသက်နိုင်မေးမြန်းတင်ပြခဲ့တာပါရှင်အခုတော့ဆန်းစုကြည်ရဲ့သခိုင်းခီးစဉ်ကိုကြည့်ကြရအောင်ပါနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့စကိုင်းတိုင်းဒေသကြီးခန်းတီမြို့ကိုသွားရောက်ခဲ့ပြီးအဲ့ဒီကတဆင်နာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသနန်းရွမြို့နယ်မှာလူထုတွေ့ဆုံပွဲကျင်းပပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းခီးစင်မှာတော့အနည်းဆုံးမြို့9မြို့ကိုသွားရောက်ဖို့ရှိသလိုအိန္ဒိယမြန်မာနယ်စပ်ကတမူးမြို့မှာလည်းလူထုတွေ့ဆုံပွဲကျင်းပဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးဒေသဖွံ့ဖြိုးရေးတရားဥပဒေစိုးမိုးရေးစတဲ့ကိစ္စရပ်တွေကိုမေးမြန်းဆွေးနွေးဖို့အတွက်စကိုင်းတိုင်းဒေသကြီးအချက်ပိုင်းကိုဒီကနေ့ခီးစတင်ခဲ့တာပါဒီကနေ့တွားရောက်မဲ့နေရာဒေသတွေကိုစကိုင်းတိုင်းအစိုးရအဖွဲ့ကစီပင်သားရရေးဝန်ကြီးဦးမြင့်ကြည်ကအခုလိုပြောပါတယ
်ဒီနေ့ခန်းဒီနိုင်ရောဟောမလင်းပြလဲဘူးနော်ဒါလည်းနေနေမှာပြည်သူလူထုနဲ့တွေ့ဆုံပွဲကြီးဖြစ်နေတာအခုဆိုဟောမလင်းလာမှာဟောမလင်းကနေပြီးပြီဆိုသူနော်ဟိုကလည်းပြလဲဘူးမှလူတူတူဆုံးဝင်လာနော်အဓိကအတာပ
ါဒီကနေ့မနေ့ပိုင်း10နာရီလောက်မှာလေရင်နဲ့ခန်းတီမြို့ကိုရောက်ရှိပြီးအဓိကနေနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်မြုံမြို့ကိုတမရော်ရဟတ်ရင်နဲ့ထွက်ခွာခဲ့တာပါနမ်မြုံမြို့မှာလူထုတွေးဆောင်ပွဲကျင်းပပြီးဒေသဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ဝင်ဦးကေဆိုင်ကပြောပါတယ
်ဟုတ်ကဲ့လူထုတွေးဆောင်ပွဲလုပ်ပါတယ်ဟိုလူထုတင်ပြချက်တွေပေါ့ဒေသရဲ့လိုအပ်ချက်ပေါ့အပညာရေးတမရဘက်မှလိုအပ်ချက်လေးတင်ပြရတာသူချစ်ပြပေးပေါ့ဆောင်ရွက်ပေးမယ်ဆိုတာမျိုးတော့ပြောတော့ပေးပါတယ်ဟုတ်ကဲ့အကျိုးထူးတော့မရှိပါဘူးရာသီဥတုလည်းတိတ်မကောင်းလို့သူအကြိုက်လည်းမပြေနိုင်ဘူးဆိုတော့နိုင်ဝတ်လောက်နိုင်ဝတ်ကြော်ကြော်တော့ရှိမယ်ဆိုတဲ့အတူကြံသွားကြတယ်ဟုတ်ကဲ့ကျက်ကိစ္စမှာပါပါလူထုတွေ့ဆုံပွဲတင်လာတာပါဆို
နိုင်ရွံ့မြို့လူထုတွေ့ဆုံပွဲကိုအထွေထွေအုပ်ချုပ်ရေးယူမှကျင်းပပြီးပြည်သူ350လောက်တက်ရောက်ခဲ့ကြောင်းပြောပါတယ်နမ်မြုံခီးစင်ပြီးတဲ့နောက်မှာတော့ဟောမလင်းကိုဆက်လက်ထွက်ခွာခဲ့ပါတယ်ခန်းတီးနဲ့ဟောမလင်းမှာလွန်ခဲ့တဲ့နှစ်ကလူထုတွေ့ဆုံပွဲပြုလုပ်ပြီးဖြစ်တာကြောင့်ဒီတစ်ချိန်မှာထပ်မံကျင်းပတာမရှိခဲ့ပါဘူးဟောမလင်းကနေတဆင့်ပင်လယ်ဘူးကိုဆက်လက်ထွက်ခွာပြီးပင်လယ်ဘူးမှာလူထုတွေ့ဆုံပွဲကျင်းပမှာဖြစ်တယ်လို့22ရက်နေ့မှာလဲဗမောက်မြို့မှာလူထုတွေ့ဆုံပွဲကျင်းပဖို့ရှိနေပါတယ်ဗမောက်ခီးစင်မှာဇလုံတောင်ကိုတွားရောက်ဖို့ရှိကြောင်းလဲပင်လယ်ဘူးမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်23ရက်နေ့မှာတော့ကလေးမျိုးကနေတဆင့်အိန္ဒိယမြန်မာနယ်စပ် တမူးမြို့ကိုလာရောက်ဖို့ရှိကြောင်းတမူးမြို့နယ် NLD ပါတီဥက္ကဋ္ဌဦးမြင့်စောကပြောပါတယ
်။မနက်လာမယ်လာပြီးကျွန်တော်တို့ဒီခန်းစာထဲမှာလူ900အဝန်းကျင်လောက်ပေါ့နော်အဲ့ဒါနဲ့တွေ့ဆုံမယ်။ရန်ကြီးရဖာရီနဲ့ဟိုဒီလူနဲ့ပေါ့။ဒါပြင်ကလေးမပြန်အဲ့နယ်တော့ကြားတယ်တမူးမှာတော့မဲ့ကြီးရ။
လောလောဆယ်တမူးမြို့မှာလုံခြုံရေးပြင်ဆင်ဆောင်ရွက်တာတွေရှိနေကြောင်းလည်းပြောပါတယ်။ဒီကနေ့စတင်ခဲ့တဲ့ခီးစဉ်ဟာလာမယ့်23ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒီလအစောပိုင်းမှာကချင်ပြည်နယ်အနေနဲ့ကြားပြည်နယ်နေတွေကိုလည်းတွားရောက်ခဲ့ပါတယ်။အဲ့ဒီခီးစဉ်တွေမှာလည်းဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့လူထုကသူတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။
လူကွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထုကိုယ်စရယ်တောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူပရော်ဖက်ဆာရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်စစ်ဆူရလက်ထက်အရင်ကုလသမဂ္ဂလူခွင့်ကုစရယ်နဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့မစ်ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်ရန်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတဆူရအစ်ကြာဆက်ဆံရေးကလည်းအတော်မပြည့်မဖြစ်ရှိခဲ့တာပါဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တရက်လေးလိုက်အစည်းအဝေးမှာတော့တာဝန်တက်တန်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကုစလေရဲ့လှုပ်ရှားမှုရပ်တည်မှုစရိုက်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများလို့ရတဲ့သရရှင်အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ
်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုအင်္ဂါညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ကြဖို့အချိန်မီပါသေးတယ်ရှင်။အခုတော့ဒီဖားကန့်ကြောက်စိမ့်တွင်မြေပြိုကျတဲ့အခြေအနေကိုအလှည့်ပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဇန်နဝါရီလ20ရက်နေ့ကကြောက်စိမ့်လုပ်ွက်တစ်ခုမြေပြိုကျပြီးကြောက်ရှာတဲ့သူတယောက်သေဆုံးသွားခဲ့ပါတယ်။အခုလိုမကြာခဏပြိုကျနေတဲ့ကြောက်စိမ့်လုပ်ွက်တွေဟာသက်တမ်းလွန်လုပ်ွက်တွေဖြစ်နေပြီးဒါတွေကိုစီစစ်ကြမှတ်ဖို့ကတော့ကချင်ပြည်နယ်အစိုးရမှတာဝန်ရှိတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်အစိုးရကတော့သူတို့အနေနဲ့စစ်ဆေးကြမှတ်တာတွေလုပ်ခဲ့ပေမဲ့ခိုးတူးတဲ့လုပ်ွက်အများစုကိုမပြတ်ဆောင်ကြည့်ဖို့အခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်
။မနေ့ကဖားကန်းမြို့နယ်နတ်မော်ကျေးရွာအနားကရဲနာစမ်းရွှင်ကုမ္ပဏီလုပ်ွက်မြေပြိုကျပြီးရေမစေးကြောက်ရှာသူတဦးသေဆုံးခဲ့ပါတယ်။ဒါကအခုနှစ်ထဲမှာ၃ချိန်မြောက်ပါအခုနောက်ပိုင်းမကြာခဏဆိုသလိုပြူကျနေရဲ့လောက်ွက်အများစုဟာတက်တန်းလွန်လောက်ွက်ကြီးဖြစ်ကြောင်းဒေသခံရေမစေးကြောက်ရှာသူတွေကပြောပါတယ်အစိုးရကတက်တန်းလွန်လောက်ွက်ကြီးကိုလုခွင့်ထပ်မချပေးပေမဲ့တကယ့်မြေပြင်မှာတော့ဆက်လုပ်နေတဲ့ကုမ္ပဏီတွေရှိကြောင်းဒါရီအားလုံးဟာကချင်ပြည်နယ်အစိုးရမှအဓိကတာဝန်ရှိကြောင်းဖားကန့်စိတ်မှုကြီးရွာ NLD ရဲကြီးအလုံးမှုဆောင်ဥက္ကဋ္ဌဦးရွှေသိန်းကပြောပါတယ်
ကနေနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကဆွဲတူးနေကြတာများပါလေနော်ဒီဒီနေမြန်မာမြန်မာစစ်တပ်ရှိတဲ့ KN စစ်တပ်စစ်တပ်နဲ့ပတ်သက်လေအဲ့ဒါနဲ့ပတ်သက်ပြီးတော့တခြားပြည်နယ်ဆိုရအဖွဲ့မှတာဝန်ရှိဆုံးပဲလေမှာဒါပြည်တော်စုကိုဒါတိတိယောအရင်ခံတင်ကြရမှာတို့တာဝန်လို့ဖြစ်တယ်လေ
မြေစာပုံပြိုကျရဲ့အနေရဲ့ကာကွယ်ဖို့အစိုးရကစီမံချက်နဲ့လွတ်ဆောင်နေပြီးတက်တန်းလွန်လောက်ွက်ကြီးမရှိအောင်နေမီလုံခြုံရေးအဖွဲ့တွေလှည့်လည်စောင့်ကြည့်နေပေမဲ့ကျဲပြန့်တဲ့ကြောက်စိမ်းလောက်ွက်ကြီးအတွက်လုံခြုံရေးဝန်ထမ်းအင်အားအလုံးလောက်မရှိကြောင်းကချင်ပြည်နယ်တယံဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါရှိလက်ဆိုင်ကပြောပါတယ်
အဲကျွန်တော်သွားတဲ့အချိန်မှာမတွေ့ရတဲ့အနေအားတွေပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်ကတော့အဲလက်ပူးလက်ကြားအနေနဲ့ကျွန်တော်မိတဲ့အနေအားကနည်းပါဘူးကျွန်တော်အနေနဲ့ကတော့မရှိဘူးလို့လည်းကပြောလို့မရဘူးပေါ့နော်အဲဒီခါဒီရမှာတော့အတူတူလေးတရင်ပေးလို့တရားရှိတဲ့အချိန်မှာအဲဒီဖန်စီရတယ်လေဒါကမတားခဏလို့ပေါ့နော်ဒါဖန်စီရမိပါလို့ရှိပါတယ
်ကြောက်စိန်ထုတ်လုပ်တဲ့ကုမ္ပဏီတွေကရခင်ကဧကယာနဲ့ချီပြီးလုပ်ခဲ့ကြတာပါအသစ်ပြားထားလိုက်တဲ့ကြောက်မြက်ရေတဲ့နာဥပဒေမှာအသေးစားလောက်ွက်3ရေကတက်တန်း2နှစ်အလက်စား5ရေကတက်တန်း3နှစ်လလောက်လစားလောက်ွက်1ရေကတက်တန်း1နှစ်ဆိုပြီးရောပြောင်းလဲသတ်မှတ်လိုက်ပါတယ်လောက်ွက်ဧကချင်းချင်းမှာပေ900အောက်ကိုတူးဖော်ရတဲ့အတွက်နောက်ပိုင်းမှာမီးစားပုံပြူကြရတဲ့ချင်းကဘာပြူကြရဲ့နှုံကပုံများလာပြီး2019ထဲမှာလူပေါင်း136ယောက်သေဆုံးခဲ့တယ်လို့ဖားကန့်အခြေအနေအားလုံးကိုသုတေသနလုပ်ထားရဲ့ဒေသခံကိုစော်မှုထက်ကပြောပါတယ် Sojogo Bo Pisi di Ubdeha, Alasa Ajiza, Lalo Lasa, Belong Ashangoma, Joma Bunai Wulo, Duga Biovare.
ကျွန်တော်တို့လောကကြီးများလာတယ်အဲ့ဒီပုံမှာတရားမတူဖို့မဖြစ်ကိုယ်ရှိတယ်အဲ့ဒီပုံမှာလည်းမဖြစ်ဆုံးနိုင်ဘူးဒါအရာတွေဖြစ်ဆုံးနိုင်ဖို့အတွက်ဆိုလို့ရှိရင်အခုပြုထားတဲ့ပြည်ကဒီလိုတွေမထွက်သေးတဲ့အတွက်ဟိုဒါတွေတချို့ကဘယ်လိုကိုယ်ဆိုပြီးတော့ဘယ်လိုထိန်းချုပ်မှာလဲဆိုတာလည်းအပြတ်တနာကြီးတရားပေါ့နော်ဒါရုပ်ပုံမှာလည်းတကန်းကုန်ကြီးပဲရေးတယ်မှာတော့သူရံရှိတော့ဘ
ပထမဆုံးအကြိမ်ဖြစ်2020ဇန်နဝါရီ6ရက်မှာကွင်းစင်းစစ်ဆေးခဲ့ပါတယ်။တဘာဝပတ်ဝန်းကျင်နဲ့မြေစာပုံတွေတူးဖော်တာတွေစနစ်ကျခြင်းရှိမရှိလေ့လာခဲ့ပြီးမကြခင်မှာသူတို့တွေ့ရှိတာကိုထုတ်ပြန်သွားမယ်လို့ဆိုပါတယ်။
ကိုစောထက်ပြပြခဲ့တာပါရှင် VO American တန်ရဲ့အင်ကာနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျမတို့ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ပါတယ် DPP ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာ VOE ရဲ့ပုံမှန်ကြည့်ရှုနေကြ Intercept 17နဲ့ Mia73 တို့ကပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတိစုံမင်းမြန်ကန်တွေနဲ့သတင်းပတ်စင်ကန်တာတွေကိုကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးကန်စတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုညနေပဲသတင်းအချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတအဖြစ်ဂျန်သစ္စာဂျိမ်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချက်နဲ့သမ္မတဒေါ်နယ်ထရန့်အပေါ်တရားစွဲဆိုရေးအထက်လွှတ်တော်မှကြားနာစစ်ဆေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါ။ဒါဟာဆိုရင်အမေရိကန်သမိုင်းမှာတရားအကျင့်အဖြစ်သမ္မတသူ့အပေါ်တရားစွဲသင့်မသင့်စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါလေ။သမ္မတထရမ်ရဲ့ Republican Party လူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတင်သွင်းတဲ့အစီအစဉ်ကိုမဲခွဲကြမှာဖြစ်ပါတယ်ကွန်ဒိုရီသဘောတူညီညီချက်ကြီးနှစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အရင်ကတခါမှမကြုံစဘူးအနိုင်ရမှုတွေထားရနေပြီဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့အခုအင်္ဂါနေ့ကမ္ဘာစီးပွားရေးဖိုရမ်မှာအဖွဲ့မင်းခေါ်မှာပြောဆိုသွားပါတယ်။အမေရိကန်အထက်လွှတ်တော်မှာသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်သင့်တရက်မစခင်နိုင်ပိုင်းကလေးမှာပဲသမ္မတကအခုလိုမင်းခွန်ပြောဆိုခဲ့တာပါ။တရုတ်နဲ့ကွန်ဒိုရီသဘောတူညီချက်ပထမဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါ၊မက္ကဆီကိုနိုင်ငံတွေနဲ့ကွန်ဒိုရီသဘောတူညီချက်တွေကိုအထက်လွှတ်တော်ကအတီးပြူပေးလိုက်တာတွေအပါအဝင်အမေရိကန်လူလတ်တန်းစားတွေအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘလို့ဆွမ်းဆောင်နိုင်ခဲ့တယ်လဲဆိုတာကိုပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေကိုဆက်ပြီးတော့မဖြစ်အောင်တားဆီးရဲကြားဖြတ်လိုက်နာလှုံ့ဆော်ရမယ့်အချက်တွေချမှတ်ဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ပေါ်လာမဲ့ကြာတာပြည်နယ်မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချမှာဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်ပြီးသွားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝနာဟန်က VOA ကိုအတည်ပြုပြောဆိုပါတယ် ICJ ဘက်ကဆုံးဖြတ်ချက်မချခင်ရက်ပိုင်းအတွင်းမှာပဲမနေ့ကရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြည့်အစုံအစဉ်စခန်းစာအကျဉ်းချုပ်ကိုလည်းထုတ်ပြန်ခဲ့ပါတယ်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ Dexter Wondirat ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington,